အီရန်နျူကလီးယားရဲ့သဘောတူညီချက်မှာပြောင်းလဲတွေလုပ်ဖို့ဥရောပကလုပ်ဖို့ကံပဲတွေနဲ့ပြီးခဲ့တဲ့သတင်းဘက်ကအပြုသဘောဆောင်ဆွေးနွေးတာတွေရှိခဲ့တယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ဒါပေမဲ့ဆွေးနွေးပွဲတွေမအောင်မမြင်ဖြစ်ပြီး2015ခုနှစ်ကချုပ်ဆိုတဲ့တမိုင်းဝင်သဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်လာမယ်ဆိုရင်တခြားလှုပ်ဆောင်နိုင်ပွဲရာအစီအစဉ်တွေကိုလည်းရေးဆွဲနေတယ်လို့ပြောပါတယ်။ဥဆောင်ဆေးဆက်ညှိနှိုင်းနေသူနိုင်ငံခြားရေးဌာနမူဝါဒရေးဆွဲရေးဆိုင်ရာညွှန်ကြားရေးမှူး Brian Hook ကသတင်းတော့တွေကိုဗိုလ်ဒူးနေမှာအဲ့လိုပြောတာပါ။အီရန်နျူကလီးယားရဲ့သဘောတူညီချက်တွေကအားနည်းချက်တွေလို့သမ္မတထရမ့်ကမြင်တာတွေကိုဖြေရှင်းမဲ့ဖြည့်ဆွဲသဘောတူညီချက်တစ်ခုရဖို့ပြည်တင်ကျင်သစ်ဂျာမနီတို့နဲ့အမေရိကန်ကဆွေးနွေးတာဖြစ်ပြီးနောက်ဆုံးရတက်မှတ်ထားတဲ့မေလမှာသဘောတူညီချက်ရပါမလားဆိုတာသူမကန့်မှန်းနိုင်ဘူးလို့ Brian Hook ကပြောပါတယ်။အီရန်ပေါ်ချမှတ်ထားတဲ့တန်ခတ်ရည်ယူမှုရှော့ပေါ်တက်တာကွင်းကိုအီရန်နျူကလီးယားရဲ့သဘောတူညီချက်ထဲမှာပါတဲ့အတိုင်းတက်တန်းထပ်တိုးပေးမလားဆိုတာမေလ၁၂ရက်နေ့မှာသမ္မတထရမ့်အစိုးရကဆုံးဖြတ်ရမှာဖြစ်ပါတယ်။